ဒီမှာအဆုံးအနေနဲ့နားဆင်ရမှာတော့ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွေပုံမလုံးဆောင်သွားဖို့မဲခေါင်ဒေတာအဖွဲ့ဝင်နိုင်ငံတွေနဲ့ဂျပန်နိုင်ငံတို့ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့တိုကျိုမြို့ကိုရောက်နေတဲ့သမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာဂျပန်နိုင်ငံအနေနဲ့ယင်းနှိမ့်နှံမှုတွေအတွက်လက်တွေ့မှာစိန်ခေါ်မှုတွေရှိနေဆဲဖြစ်ပါတယ်လို့ဂျပန်မြန်မာအရေးကဲခတ်သူတွေကပြောပါတယ်။အကြောင်းဆုံးတော့ကိုငယ်ဝင်းအောင်ကတင်ပြထားပါတယ်ရှင်။
မြန်မာသမ္မတဦးသိန်းစိန်ဟာခုနှစ်ကြိမ်မြောက်မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဇူလိုင်2ရက်နေ့ကတိုကျိုမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။မဲခေါင်ဒေသအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယား၊လာအိုမြန်မာ၊ထိုင်း၊ဗီယက်နမ်နိုင်ငံခေါင်းဆောင်တွေနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ဟာမနက်ဖြန်ဇူလိုင်4ရက်နေ့တိုကျိုမြို့မှာထိပ်သီးအစည်းအဝေးပွဲကျင်းပဖို့ရှိပြီးဒီကနေ့မှာတော့မဲခေါင်ဒေသအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေနဲ့ဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတွေတီးတန့်ဆွေးနွေးကြကြပါတယ်။မြန်မာနိုင်ငံတနင်္လာရီတိုင်းမှာဂျပန်ထိုင်းမြန်မာသုံးနိုင်ငံကဖက်ဆက်လှုပ်ဆောင်နေတဲ့ဒဝယ်ရေနဲ့စိတ်ကန်းစီးဝါးရေးစုံစီမံကိန်းဟာမဲခေါင်ဒေသဖွံ့ဖြိုးရေးအတွက်ပါအရေးပါကြောင်းသမ္မတဦးသိန်းစိန်ကဂျပန်စီးဝါးရေးလုပ်ငန်းရှင်ကြီးတွေနဲ့ဆွေးနွေးပွဲအတွင်းပြောဆိုသွားပါတယ
်။2015ခုနှစ်ကမှအပြည်သားထူထောင်ရည်ရွယ်ထားတဲ့အာဆီယံစီးဝါးရေးအတိုင်းဝိုင်းအတွက်ကြီးမားစွာအထောက်အကူဖြစ်စေမဲ့မဲခေါင်ဒေသကွယ်ဝင်ကျင်ဒေသတွင်ချိတ်ဆက်မှုကိုညှင့်တင်တာစီပွားရေးဖွံ့ဖြိုးတိုးရမှုဆိုင်ရာပေါင်းစည်းမှုကိုတိုးမြင့်ပေးမဲ့တဝဲထူးစီပွားရေးစီမံကိန်းရဲ့အရေးပါမှုကိုမိမိတို့သုံးနိုင်ငံလုံးကအသိမှတ်ပြုထားပါတ
ယ်ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွေပိုပြီးလှုပ်ဆောင်ပေးဖို့ဂျပန်အစိုးရရုပ်သံလွှင့်ဌာနဖြစ်တဲ့ NHK နဲ့ကြာသာပရိနိဒုံကပြုလုပ်တဲ့တီးသန့်မေးမြန်းခန်းမှာသမ္မတဦးသိန်းစိန်ကတိုက်တွန်းသွားပါတယ်မြန်မာနိုင်ငံမှာယင်းနှိမ့်နှံကြတဲ့နိုင်ငံသားတိုင်းပြည်တွေထဲမှာဂျပန်နိုင်ငံဟာအဆင့်၁၂မှာသာရှိတယ်လို့မြန်မာအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဂျပန်စီးပွားရေးကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာယင်းနှိမ့်နှံဖို့လက်တွန့်နေရတာဟာမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်ဖြစ်တယ်လို့ဂျပန်မြန်မာအရေးလေ့လာတဲ့ဦးတင်ဝင်းကဆိုပါတယ်
။အခုလက်တလောဒီစီးပွားရေးကုမ္ပဏီတွေကဝင်ရောက်ယင်းနှိမ့်နှံမှုတုံ့နေတာကဒီမြန်မာနိုင်ငံမှာရှိနေတဲ့အခုနေရာပြဿနာလို့ဒီ policy ပေါ့နော်အဲ့ဒါဒီနောက်ပြီးတော့ဒီစီးပွားရေးယင်းနှိမ့်နှံ policy ပေါ့ဒီဥပဒေပိုင်းဆိုင်ရာပေါ့နော်အဲ့ဒီဘက်ကဟာဒီလိုအပ်ချက်တွေရှိနေလို့သူကအင်းနဲ့အားနဲ့မဝင်တာလည်းရှိတယ်ဗျ
မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးတဲ့အခြေအနေကောင်းတည့်ရပေါ်တဲ့အထိဂျပန်ကုမ္ပဏီတွေကစောင့်ဆိုင်းလိုတဲ့သဘောရှိတယ်လို့မြမအရေးလှုပ်ရှားနေတဲ့ဦးကျော်ကျော်စုကလည်းသုံးသပ်ပါတယ
်ဆက်ဥပမာအပြင်ဆိုလို့ရှိရင်တငင်းတငင်းဘက်မှာရှိတယ်ပြီးတော့သူစီးပွားရေးစုံမှာဆိုလို့ရှိရင်ဒီစီးပွားရေးဆုံးငွေတစ်ခုလုံးရဲ့အခြေခံအဆောက်အဦဖွံ့ဖြိုးတိုးတက်ရေးဂျပန်ကလုံးဝတာဝန်ယူလို့မှာဖြစ်တယ်။ဒါအဲ့ဒီမှာဂျပန်ကုမ္ပဏီတွေကဒီလိုက်အာရုံနဲ့သွားတာမျိုးနေနေတာတွေ့ရပါတယ်။မြန်မာနိုင်ငံကနိုင်ငံချင်းညီညွတ်တဲ့ဥပဒေနဲ့ပတ်သက်တာရဲ့နောက်တစ်ချက်တကယ်လို့များဥပဒေကြောင့်ရအငင်းပွားမှုတွေပြဿနာဖြစ်လာရင်ရှေ့ရှေ့မှုကိစ္စတွေအဲ့ဒီမှာရှိရဲလေမီတိတ်နဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဂျပန်ကုမ္ပဏီတွေကအဲ့မှာလုတ်တလုတ်တဲ့ခါမှာအဲ့လိုအဆုံးထင်းဖြစ်လာမှာကိုသူတို့မလိုလားတဲ့အတွက်ကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမိုးတွေအချိန်ကြီးကောင်းတစ်ခုပေါ်တဲ့အထိသူတို့စောင့်ဆိုင်းနေတယ်လို့ပဲကျွန်တော်ယူဆပါတယ
်တိုကျိုမှာရှိတဲ့မြန်မာရေးလှုပ်ရှားနေသူတွေကတော့မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲလုပ်နေခြင်းစနေနေ့မှာသမ္မတဦးသိန်းစိန်ကိုဆန္ဒပြသွားမယ်လို့သိရပါတယ်မြန်မာနိုင်ငံမှာဂျပန်ရဲ့ယင်းနှိမ့်နှံမှုတွေရှိနေတယ်ဆိုပေမဲ့လမ်းမဆက်သွယ်ရေးအခြေခံအဆောက်အုံတွေအပါအဝင်စက်မှုလျှက်စစ်နဲ့ရေနံသဘာဝဓာတ်ငွေ့ကဏ္ဍတွေမှာဂျပန်ရဲ့ယင်းနှိမ့်နှံမှုကိုမြန်မာအစိုးရကပိုပြီးလိုလားနေတာဖြစ်ပါလေမြန်မာနိုင်ငံကိုအကူအညီပေးတဲ့အတိုင်းပြည်တွေထဲမှာဂျပန်နိုင်ငံဟာနှစ်ပေါင်းအတော်ကြာကလေးကထိတ်ဆုံးမှရှိခဲ့ပြီး ODA လို့ခေါ်တဲ့နိုင်ငံရခြားအကူအညီထောက်ပံ့တွေကိုလည်းပေးလာခဲ့တာပါ2010ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာအရသာအစိုးရတရက်ပေါ်လာပြီးနောက်မြန်မာနိုင်ငံကဂျပန်နိုင်ငံကိုပြန်ပေးရမယ့်ကြွေးမိအတော်များများကိုလည်းဂျပန်အစိုးရကရှော့ပစ်ပေးခဲ့ပါတယ်ဂျပန်နိုင်ငံကမြန်မာနိုင်ငံကိုချင်းငွေဒေါ်လာတန်ပေါင်း210ကျော်ပေးသွားမယ်လို့ကတိပေးတဲ့နှစ်နိုင်ငံသဘောတူစာချုပ်ကိုဇူလိုင်လ1ရက်နေ့ကနှစ်နိုင်ငံကိုယ်စားလှယ်တွေနေပြည်တော်မှာလက်မှတ်ရေးထိုးသဘောတူညီခဲ့ကြပါတယ်ခင်ဗျာ